ကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးဦးကျော်မိုးထွန်းကိုလှုပ်ကြံတိုက်ခိုက်ဖို့ကြံစီမှုနဲ့အမှုရင်ဆိုင်နေရတဲ့မြန်မာနိုင်ငံသားရဲဟင်းစော်ကအပြစ်ရှိကြောင်းဝန်ခံလိုက်တယ်လို့နယူးယောက်တောင်ပိုင်းခရိုင်တရားရုံးကတောက်ချနေမှာသတင်းထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာအမြဲတမ်းတမန်ကြီးဦးကျော်မိုးထွန်းကိုထိခိုက်ဒဏ်ရာရစေအောင်ဒါမှမဟုတ်အသက်သေဆုံးအောင်အထိအမေရိကန်မျိုးပေါ်မှာလှုပ်ကြံတိုက်ခိုက်ဖို့ကြံစီရမှာပါဝင်ခဲ့ကြောင်းရန်ကုန်ဇော်ကတောက်တာနေမှာဝန်ခံထပ်ဆူခဲ့တဲ့အကြောင်းကိုတောင်ပိုင်းခရိုင်တရားရုံးကတရားလိုရှေ့နေဂျေမီယန်ဝီလျံကထုတ်ပေါ်ပြောဆိုခဲ့ပါတယ်။အခုခါမှာရဲဟင်းဇော်ဟာသူ့အမှုအတွက်ပြစ်ဒဏ်ချမှတ်တာကိုစောင့်ဆိုင်းနေရတယ်လို့လည်းပြောပါတယ်။တမတ်ကြီးကိုအပြင်းထန်တန်ရာရအောင်ဒါမှမဟုတ်တပ်ဖြတ်ဖို့ဇူလိုင်လလောက်ကနေပြီးတော့ဩဂုတ်လဇန်ပိုင်းလောက်တဝိုက်ပြည့်ဝကြံစီခဲ့ကြောင်းလည်းတရားရုံးမှတ်တမ်းနေမှာပေါ်ပြပါတယ်။အမေရိကန်အာဏာပိုင်ရဲ့စုံစမ်းပေါ်ထုတ်ချက်အရပူပေါင်းကြံစည်မှုမှာပါဝင်သူအဖြစ်ဆွဆဲခံတရသူတူဖြစ်တဲ့ဖြိုဟင်းထွတ်ဟာမြန်မာစစ်တပ်ကိုလက်နက်ရောင်းနေတဲ့ထိုင်းနိုင်ငံကလက်နက်ပွဲစားတူနဲ့ဆက်သွယ်တိုင်ပင်ခဲ့တယ်လို့လဲဆိုပါတယ်လက်နက်ပွဲစားနဲ့တိုင်ပင်ရမှာတန်အမာကြီးယာရုကဖယ်ရှားပေးအောင်အပြင်းထန်ရာဒဏ်ရာရတဲ့အထိလှုပ်ဆောင်ဖို့ဒါမှမဟုတ်အပြတ်ရှင်းဖို့သဘောတူခဲ့တယ်လို့လဲပြောဆိုခဲ့ပါတယ်ခင်ဗျာ